အသစ်တက်လာတဲ့သမရဘိုင်ဒန်အစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်လိုတယ်လို့တရုတ်နိုင်ငံကပြောပါတယ်။ဝန်ကြီးဟောင်းမိုက်ပွန်ပီယိုအပါအဝင်သမရထရမ့်လက်ထက်ထိတ်တန့်အစိုးရအဖွဲ့ဝင်လူပုဂ္ဂိုလ်28ဦးကိုတန်ခတ်အရေးယူကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တုန်းကကြေညာပြီးမှအခုလိုအစိုးရအသစ်နဲ့လက်တွဲဆောင်ရွက်လိုကြောင်းတရုတ်ကပြောတာပါ။ဒါပေမဲ့ဒီလိုတန်ခတ်အရေးယူတာကအကျိုးမရှိသလိုအတဆန်နယ်လို့ရဖြစ်တယ်လို့ဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကပြောပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကြေညာချက်မှာဝန်ကြီးဟောင်းမိုက်ပွန်ပီယိုအပါအဝင်လူပုဂ္ဂိုလ်28ဦးကိုတရုတ်နိုင်ငံရဲ့ပြည်ဝင်ရေးကိုဝန်ရောက်ဆွဖက်တဲ့လှုပ်ဆောင်ချက်တွေကြိုတင်ပြင်ဆင်တိုးမြှင့်ဆောင်ရွက်ခဲ့တဲ့အတွက်အခုလိုတန်ခတ်အရေးယူတာလို့ဖော်ပြထားပါတယ်။တရုတ်နိုင်ငံရှန်ကျန်းဒေသအတွင်းကဝီဂါမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့ဝန်ကြီးဟောင်းမိုက်ပွန်ပီယိုကဆွဆွဲပြောဆိုခဲ့တဲ့အပေါ်မှာတရုတ်တို့ကမကြေမနက်ဒေါသထွက်ခဲ့တယ်လို့ဒီလိုဆွဆွဲချက်တွေကိုလည်းဆက်တိုက်ညှင်းဆန်ခဲ့ပါတယ်။တန်ခတ်အေးအေးခံရတဲ့ပုံကိုယ်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုတရုတ်ဟောင်ကောင်နဲ့မကာအိုကိုလာရောက်ခွင့်မပေးသလိုတရုတ်နိုင်ငံနဲ့စီးပွားရေးလုပ်ငန်းကိုပိတ်ပင်လိုက်တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရှင်။